ကန်တာပိတ်ပင်ချင်းခံနေရတဲ့လူလူတွဲဆောင်ပွဲအမျိုးသားဆင်နိုင်ငံရေးဆင်နွေပွဲလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်မှသာ27ရာစုပင်လုံးကြီးနာခံကိုဆက်လက်ပြုလုပ်မယ်လို့အပြည့်ခတ်ရက်စရည်တဘောတူစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့အရေးပေါ်အစည်းအဝေးကနေဒီကနေ့တဘောတူဆုံးဖြတ်လိုက်ကြပါတယ်။တတိယအကြိမ်27ရာစုပင်လုံးကြီးနာခံကျင်းပဖို့စီစဉ်ထားတဲ့ရက်ပိုင်းလိုမှာပဲအပြည့်ရအဖွဲ့၈ဖွဲ့ကအရေးပေါ်အစည်းအဝေးခေါ်ယူပြီးအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထဲပေါ်နိုင်ရေးယုံကြည်မှုတည်ဆောက်နိုင်ဖို့ဘလို့စံခေါ်မှုတွေအခက်အခဲတွေနဲ့ကြုံနေရတယ်လေဆိုတာကိုမတ်စုံမွန်ကပဲဆက်လက်စူးစီးတင်ပြထားပါလိမ့်ရှင်
။တတိယအကြိမ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကျင်းပနိုင်ရေးပြင်ဆင်နေကြချိန်မှာပဲ January 17ရက်နေ့ကနေ12ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာအရေးပေါ်ကျင်းပခဲ့တဲ့အပြည့်ရအဖွဲ၈ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ရဲ့အရေးပေါ်အစည်းအဝေးကနေနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်မှသာ27ရာစုပင်လုံညီလာခံကိုဆက်လက်ပြုလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်အပါအဝင်သဘောတူညီချက်၄ချက်ထုတ်ပြန်ခဲ့ပါတယ်။အရေးပေါ်အစည်းအဝေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ KNU ကရင်မျိုးသားစည်းရုံးဒုက္ခဖရိုစောကွယ်ထူဝင်းကအခုလိုရှင်းပြပါတယ်။
ကျွန်တော်တို့ဒီရှင်းလင်းပွဲ၄ရက်တာသုံးတင်မှာအဓိကကတော့ဒီလာမယ့်ပြည်သူရဲရဲရဲလာတာမှာအောင်မြင်မြင်ချိတော့လိုက်ဖို့အတွက်ဇာတ်ရင်းမှာခက်ခဲတချို့ရှိတယ်ပုံမှန်ကျွန်တော်ဆွေးနွေးပြီးတော့ဒါကိုဆိုးရနဲ့ဆက်လက်ညှိနှိုင်းဖို့အတွက်ကျွန်တော်တို့ကတော့ဒီဆုံးဖြတ်တာပဲ။ဆိုလိုတာကရဲချမ်းရေးကကျွန်တော်တို့ဒီ GMC ရဲ့၆ချိန်သောစီးပွားမှာဒီ General Lab ကိုအပေါ်မှာချိဖို့ဘုလို့ခေါ်တင်ပါလိမ့်ရှင်။သို့တော်လည်းပဲဒီရင်းချင်းလုံငန်းစီမှာဆောင်ရွက်မဲ့လုပ်ငန်းအစီအစဉ်တချို့တွေကကျွန်တော်ပြပြမဆောင်နိုင်ဘူး။ဒါကြောင့်မို့ကျွန်တော်တို့အစိုးရနဲ့တန်းနဲ့ပြန်လိုက်ပြီးဆောင်ရွက်နိုင်ဖို့ကျွန်တော်ဆုံးဖြတ်ဆောင်ရွက်တော့မှာဖြစ်တယ်။
MCA အကောင့်ထဲပေါ်မှုလုပ်ငန်းစဉ်အရာဆောင်ရွက်ရမယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူမှုတွဲဆောင်ပွဲတွေကျင်းပတဲ့အခါမှာရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာတက်မတော်ဘက်ကကန့်တက်ပိတ်ပင်တားဆီးခံနေရတာတွေနဲ့ပတ်သက်ပြီးလည်းနိုင်ငံတော်တာဝန်ရှိတဲ့သူတွေနဲ့ဆွေးနွေးညှိနှိုင်းအဖြေရှာသွားမယ်လို့အရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့ကြတာပါဒီလိုမျိုးဆွေးနွေးပွဲတွေကိုပိတ်ပင်ကန့်တက်တားဆီးခံရမှုဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာယုံကြည်မှုကိုထိခိုက်လာစေတယ်လို့ဖရိုစောကွယ်ထူဝင်းကအခုလိုပြောပါတယ
်အထူးသဖြင့်ဒီနေ့ကကျင်းပတဲ့ဘုရားအမျိုးသားရှင်နေတဲ့ဆွေးနွေးပွဲကျင်းပတော့မှာဖြစ်တယ်။အမျိုးသားရှင်နေတဲ့ဆွေးနွေးပွဲဆွေးနွေးတဲ့နေရာမှာအန်စီလက်မရေးထိုးတဲ့ဆုပ်ပတဲ့အားလုံးမှာဆွေးနွေးပွဲဖြစ်တယ်၊လုပ်ပွဲဖြစ်တယ်။သို့တော်လည်းပဲအခုကျွန်တော်တို့ဒီအန်စီလက်မရေးထိုးတဲ့နောက်ပိုင်းမှာဒီအမျိုးသားရှင်နေတဲ့ဆွေးနွေးပွဲကိုကျင်းပပြင်ရှိခဲ့ဘူး။လူလူနဲ့ပြည်စုံဆွေးနွေးပွဲကိုလည်းကျင်းပဖို့အခက်အခဲရှိတယ်။ဒီလူသားရှင်နေတဲ့ဆွေးနွေးပွဲကစုံပြီးလက်မရင်ထိုးထားတဲ့အဖွဲ့တော်မှာဒီစုပြုမူဝါဒသဘောထားစုပြုတဲ့ပုံစံပြင်ကျတဲ့ပုံစံရှိဒီလာမဲ့ပြည်တော်စုငြိမ်းချမ်းရေးလာတာကအောင်မြင်တဲ့အခြေအနေကမဖြစ်နိုင်ဘူးဖြစ်နိုင်တဲ့အခြေအနေရှိတယ်လို့ပြောတာကိုကျွန်တော်ကြိုးစားနေတယ်ဆိုတဲ့စိတ်နဲ့ဒီလိုပြောလို့ရတယ်
တကယ်လို့မကြခင်ကျင်းပတော့မယ့်27ရာစုပင်လုံညီလာခံကိုမတက်ဖို့ဆုံးဖြတ်ခဲ့မယ်ဆိုရင်ဖြစ်လာနိုင်တဲ့အကျိုးတရားမှုတွေနဲ့ပတ်သက်လို့တော့အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တဲ့ PLL လို့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်နာရက်ကဗိုလ်မှူးကြီးခွန်ဟကာကအခုလိုသုံးသပ်ပါတယ
်27ရာစုပင်လုံလှုပ်ရှင်ရင်တော့လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲဖြစ်အောင်လုပ်ပေးဖို့တာဝန်ရှိတဲ့အတွက်သဘောမျိုးပေါ့လေနည်းနည်းလေးဒီပင်ကိုတင်းတင်းတဲ့သဘောမျိုးအကွန်ဒီရှင်းပေါ့အဲ့ဒါလိုတောင်းဆိုတဲ့သဘောလည်းဖြစ်နေတာပေါ့အဲ့ဒါလိုတောင်းဆိုမှဒါတစ်ဖက်ကလည်းတတ်မတော်နဲ့အစိုးရကြီးနိုင်ပြီးတော့အများဆုံးဆောင်ရွက်ပေးတာလည်းဖြစ်နေတာပေါ့အဲ့ဒါကတော့ကိုယ့်ဘက်ကစုပြီးတော့ဟိုပါပေါ့ strength ပေါ့လေညီညွတ်ရေးအားကိုပြတဲ့အနေနဲ့တောင်းဆိုတာလည်းဖြစ်နေတာပေါ့ရေဘူးရဖြစ်တော့အပကျက်ရှိတယ်အမဲကျက်ရှိတယ်ဆိုတာပဲကျွန်တော်မှတ်ချက်ပေးနေပါ
ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုက္ခဥတုဝေကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်အောင်ကောင်းထည်ဖို့ဆောင်ရွက်နိုင်မှုဆိုရင်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်ပါတယ်လို့ပြောပါတယ်
။ငြိမ်းချမ်းရေးအဖွဲ့တွေကမှတယောက်တစ်ယောက်ယုံကြည်မှုတွေကလည်းကွာဟလာတယ်ရှင်းနေပြန်တော့အဲ့ဆိုတော့လုတ်တာကိုင်းတာဟာလေအမှန်တည်းဆိုငြိမ်းချမ်းရေးလုတ်တာတခါလေညီညီရှင်းနေလှုပ်ရှားလဲရပါအခုကတော့ဖြစ်နေအမျိုးသားရှင်နိုင်ငံရေးဆွေးနွေးပွဲမလုပ်နိုင်တဲ့အခါကျတော့ပြည်သားတိုင်းလုပ်မယ်ဆိုရင်လူလူသဘောထားရင်မပါဘူးလို့ဖြစ်နေမယ်လေအချိန်နဲ့ဘာမှမပြောတော့ဘူးဖြစ်နေတယ်ခင်ဗျာနော်
MCA စာချုပ်ထုတ်ဆိုရခြင်းအပေါ်အခြေခံနားလည်မှုကွဲလဲချက်တွေကိုဆက်လက်ညှိနှိုင်းဆွေးနွေးသွားမယ်ဆိုတာကိုအရေးပေါ်အစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်